ကိုချင်းစာကြည့်ပေါ့တယောက်လောက်သိဆုံးတယ်ဆိုရင်ကိုပဲရင်ကွဲမတတ်ခံစားနေရအခုတော့သွေးသားအရင်းချာကြီး၆ရောက်တော့တဏီထဲမှာဆုံးရှုံးသွားတော့တောကကြီးအကြီးကျယ်ဖြစ်တောကကြီးအကြီးကျယ်ဖြစ်ပြီးတော့ကြောက်သွားနေကြလမ်းမှာတွေ့တဲ့လူတွေကခင်းနေပောက်တဲ့လူကပောက်သဲဒီဖုန်ဒီအမိုက်ပြိုက်ဒီနဲ့ခေါင်းမော်ပြေးချတဲ့လူကပြေးချနေလူပေါင်းစုံရဲ့ညင်းဆဲမှုနှိပ်စက်မှုကိုခံရဒါတော့မြတ်စွာဘုရားရှင်ကဒါကိုသိတော့သူ့เจ้าကိုပတ္တသရီလာအောင်တကုနဲ့ဒိဋ္ဌံဆောက်တည်လိုက်တော့ပတ္တသရီကအเจ้าရောက်လာတယ်။အเจ้าမှာမြတ်စွာဘုရားရှင်ကတရားသဖြင့်ကျင်းပနေတယ်။တိဋ္ဌပေါင်းများစွာကိုတရားဟောနေတဲ့အချိန်။အဲ့ဒီအချိန်မှာပိဋကဇွန်နာပတ္တသရီရောက်လာတော့တရားနာပိဋကထဲကတရားဒဂမတွေကမောင်းထုတ်ကြတာပေါ့ဟဲ့အယူမသွားမလားနဲ့ဗာညာနဲ့မောင်းထုတ်ခဲရင်းနဲ့လိုက်ပေါက်ဒုတ်တွေနဲ့ပြင်းနေဆိုတော့မြတ်စွာဘုရားရှင်ကမတားပါနဲ့လာပါစေမြတ်စွာဘုရားရှင်ကပြောလိုက်တော့ဘယ်သူမှမတားတော့ဘူးအဲ့ဒီမှာမြတ်စွာဘုရားရှင်ကတရားပလင်ကနေလှမ်းပြီးတော့ခေါ်လိုက်လှမ်းပြီးတော့ပြောလိုက်တတိံပတိလဘဗဂိနီဗဂိနီအိုချက်နမတတိံတတိကိုပတိလဘရပါလောအိုချက်နမတတိထားပါဘာကိုတိုက်တွန်းတယ်လဲတတိထားပါတတိအရေးကြီးဆုံးပဲတတိံပတိလဘဗဂိနီဗဂိနီပတ္တသရီနီရတဲ့အိုချက်နမတတိံတတိကိုပတိလဘရပါလောဘွာတတိံပတိလဘချက်နမရဲ့စိတ်စင်မှာတတိဆိုတဲ့အဆောင်ရှောက်လေးအများဆုံးချလိုက်ပါလောအဲ့ဒီလိုလှမ်းပြီးတော့လဲပြောလိုက်ရောတတိဆိုတဲ့သရုံအတန်လေးချလိုက်တာနဲ့တတိုင်းနဲ့ပတ္တသရီယူနေတာတွေတခါတည်းပြောက်သွားတုံးဝပြောက်တာတော့မဟုတ်ပေါ့လေယူတာတွေတက်တာပြီးတော့တတိလေးရသွားတယ်ခန္ဓာကိုယ်မှာရည်စင်ရေဦးတရားနဲ့သွန်လောင်းလိုက်သလိုအေးချမ်းပြီးတော့ကိုယ့်ကိုယ်ကိုအဲ့ဒီမှာပြန်ပြီးတော့တတိယကိုယ့်ကိုယ်ကိုယူသွန်နေပါလားခန္ဓာကိုယ်မှာအဝိမကပ်ပါလားဆိုတာသိတော့အဲ့ဒီမှာတရားနာပိဋကထဲကပါတဲ့မျိုးသားတယောက်ကအပေါ်ယုံအဝိတခုချုပ်ပေးလို့အဲ့ဒါဝဲအဲ့ဒီမှာတတိလေးရသွားပြီးတော့ယူတဲ့ချက်ကလေးအတော်အသင့်ပြေပြောက်သွားတဲ့ပတ္တာစာဒီကိုမြတ်စွာဘုရားရှင်ကဂါထာလေးနှစ်ခုခေါ်လိုက်တယ်နတန္တိဗုဒ္ဓတာနာယနပိဒါနာပိဗန္တဝါအတကေနတိပါဏတနတိညာတိတုတာနတာဧတမထဝတညတဝပန္တိတောသီလသံဟုသောနိဗ္ဗာန်ဂမနံမကံခိပ္ပမေဝဝိသောတိချက်နမမိမိရဲ့သာသမီတွေနေယောက်ျားတွေမိဘတွေဆွေမျိုးတွေမိတ်ဆွေတွေဆိုတာတကယ်တကယ်အရေးကြတော့ဘာမှအာမကူရပါဘူးနောက်ဆုံးတရားညောင်းဆောင်လျောင်းရပြီဆိုတဲ့အချိန်ကျတော့ကိုယ်ကိုယ်ကိုယ်ဒီပင်လင်းအာကူရမဟုတ်တော့ဘူးကိုယ်ကိုယ်တိုင်းတောင်မှကိုယ့်ရဲ့အာကူရမဖြစ်တော့တဲ့နောက်တော့ကိုယ့်ရဲ့သားသမီးတွေနေယောက်ျားတွေမိဘတွေညီကိုမောင်နှမတွေဆွေမျိုးတွေမိတ်ဆွေတွေဆိုတာဘယ်မှာအာကူလို့ရပါမလဲအဲ့ဒီတော့မိမိဒီပင်လည်းမိမိရဲ့အာကိုရာမဖြစ်နိုင်တခြားတစ်ပါးသောပုဂ္ဂိုလ်တွေလည်းမိမိရဲ့အာကိုရာမဖြစ်နိုင်ဘူးဆိုတဲ့သဘောတရားလေးကိုသိမြင်ပြီးတော့ဧတမထဝတ္တညတဝပန္တိတောသီလသံဟုသောအဲ့ဒီအကြောင်းကိုသိမြင်တဲ့ပုဂ္ဂိုလ်ဟာသီလကိုလုံခြုံအောင်စောင့်ထိန်ပြီးတော့နိဗ္ဗာန်ဂမနံမကံခိပ္ပမေဝဝိသောတိနိဗ္ဗာန်ဂမနံနိဗ္ဗာန်ကိုသွားကြောင်းဖြစ်သောမေကံတတိပဌံဆိုတဲ့အကျင့်လံကိုခိပ္ပမေဝပြင်းများစွာသာလျင်ဝိသောတေကောင်းစွာမသွေသုတ်တင်ရှင်းလင်းသမာပေတိပရသရီကိုဟောတဲ့တရားရဲ့အကျဉ်းချုပ်လေးဆိုကြည့်ပေါ့တကယ်အရေးတကယ်ဖြစ်ဘယ်သွေးဘယ်သားမကယ်ပြီတကယ်အရေးတကယ်ဖေးဘယ်သွေးဘယ်သားမကယ်ပြီသုံးလောက်စု
Thank you.
မနေ့ကဒီညမှာတရားစစ်ပြီးတော့ယောဂီတယောက်ရန်ကုန်ကဦးစင်းတို့ရဲ့ယဟန်အမတယောက်ခွဲစိတ်ဖို့အတွက်ဆေးရုံတင်ထားရတော့ခဏသွားပြီးတော့ဦးစင်းတို့ကြည်တယ်ဘိုက်မှာဝမ်းဘိုက်မှာနာကျင်လုံးလို့သက္ကမကြီးအော်လိုက်နာလိုက်တာအမလီနာလိုက်တာနဲ့အဲ့ဒီအချိန်မှာတွေးမိတယ်ဒီလောက်နာကျင်တဲ့ဝေဒနာချစ်လာပါတယ်ဆိုတဲ့နေအောင်ကြားကငါရဲ့ဇနီးမယားတော့သိနာကျင်နေတာပဲအဲ့ဒီယောဂငါတဝက်ခံယူခြင်းနဲ့ဆိုလို့ခံလို့ရပါမလားအတဝက်မဟုတ်ဘူးအကုန်လုံးယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ကငါပဲအကုန်ခံလိုက်မယ်ဆိုလို့လည်းရပါမလားချစ်လာပါတယ်ဆိုတဲ့သာသမီကရောခံယူလို့မရဘူးကိုယ်မှာဖြစ်တဲ့ယောဂဝေဒနာနာကျင်မှုတွေဆင်းရဲဒုက္ခတွေအားလုံးကိုကိုယ်ကိုယ်တိုင်ပဲခံရတာပဲကိုယ်မှာယောဂတကယ်ဖြစ်လာပြီဆင်းရဲဒုက္ခတွေတကယ်ဖြစ်လာပြီဆိုရင်ကိုယ်ပဲခံရတာကိုယ်ကိုဘလောက်ချစ်တဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ကိုယ်ဘောဘလောက်ကောင်းတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဝေမျှပြီးတော့ခံစားလို့မရဒီကနေတော့ကိုယ်ငုံရင်လိုက်ပြီးငုံရင်ငုံမယ်ပေါ့ကိုယ်ဆင်းရဲဒုက္ခဖြစ်နေတာကြည့်ပြီးတော့တနာတဲ့စိတ်တော့ဖြစ်ခြင်းဖြစ်မယ်ပေါ့ဒါပေမဲ့ကိုယ့်ရဲ့သူ့ဘေးရလူကတနာလိုက်လို့ဘေးရလူကလိုက်ငုံပေးလိုက်လို့လေကိုယ့်ရဲ့ဝေဒနာကတော့တက်တာမသွားပါဘူးတာမန်နည်းနည်းပပလောက်ပဲတက်တာချင်းတက်တာမယ်တကယ်တကယ်တော့မတက်တာဘူးဒါကြောင့်ဆင်းရဲဒုက္ခတွေဖြစ်လာပြီးယောဂဝေဒနာတွေဖြစ်လာပြီးဆိုရင်ကိုယ်ကိုယ်တိုင်သာခံစားရတာတကယ်အရေးတကယ်ဘေးဘယ်သွေးဘယ်သားမကယ်ပြီးတာမန်ချင်းတွေတာမန်အရေးလေးတွေမှာတော့အထိုက်မြောက်ကူညီနိုင်တယ်ပေါ့တာမန်ဖြစ်တဲ့ယောဂလေးတွေတာမန်ဖြစ်တဲ့သောကလေးတွေတော့အပိစကလေးပြောလိုက်ရင်ကြောက်ချင်ကြောက်သွားမယ်ပေါ့တကယ်ကြီးကျယ်တဲ့သောကတွေတကယ်ကြီးကျယ်တဲ့ဒုက္ခတွေဖြစ်ပြီးဆိုရင်တော့ဘေးကသူဘာမှမတတ်နိုင်ဘူးဒါကြောင့်ပစ္စုပန်ဖြစ်နေစေယောဂဝေဒနာတွေဆင်းရဲဒုက္ခတွေကိုခံနိုင်ရှိဖို့မမျော်လင့်မဲ့နဲ့နောက်တစ်ချိန်ချိန်မှာဖြစ်လာမဲ့ဘေးရန်အန္တရာယ်တွေဆင်းရဲဒုက္ခတွေကိုခံနိုင်ရှိဖို့အတွက်ကိုယ်စိတ်ကိုပဲအားကောင်းတဲ့ကောင်းကိုယ်စိတ်ကိုပဲခန္ဓာကြီးရှိအောင်မွေးမြူထားရမယ်တည်ဆောက်ထားရမယ်အခုပြောနေတဲ့မြင့်မြတ်သူတို့ရဲ့စံအိမ်တရားနဲ့ပြောရရင်ကိုယ်စိတ်ကိုအမြဲတမ်းတတိအဆောင်လျှောက်ထားရမယ်တတိအဆောင်လျှောက်ခိုင်ခိုင်မာမာချထားလို့စိတ်သက်တည်ခိုင်မာနေပြီဆိုရင်တော့ကျုံရင်းတဲ့ဘေးအန္တရာယ်ကျုံမှာကျုံရင်းတဲ့ဆင်းရဲဒုက္ခတွေကျုံမှာအပြုံးမပြတ်တီတီငိမ့်ငိမ့်အိန္ဒြေရရချင်းကြီးချစ်ချစ်နဲ့ခံနိုင်ရှိပါပါတယ်အခုတရားနာပိသများယောဂီများအားထုတ်နေကြတဲ့တတိပဌံအကျင့်ဆိုတာအဲ့ဒီလိုခံနိုင်ရှိစေတဲ့တရားပါစိတ်ရဲ့အကြည့်သွေးကိုမြင့်တင်ပေးတဲ့တရားကိုတတိပဌံတရားလို့ခေါ်ပါတယ်တတိပဌံတရားဆိုတာဘယ်လိုတရားလဲစိတ်ရဲ့အကြီးအသေးကိုမြင့်တင်ပေးတယ်နိဗ္ဗာန်ရဖို့လို့ပြောလိုက်လို့ရှိရင်နိဗ္ဗာန်မလိုချင်ပါဘူးဆိုတာလာရင်လာအောင်ပါနော်နိဗ္ဗာန်ဘာမှလည်းမရှိဘူးဆိုပြီးတော့မာဂန္ဓဝီကျောင်းတိုင်းမှာဥစ္စေတို့နေခဲ့စဉ်တုန်းကဒကမာကြီးတယောက်ကျောင်းဝင်းထဲမှာရိုးရိုးပဲပြောရပါသူရဲ့ခွေးခီးတွေလိုက်ပြီးတော့ကျုံးနေစိတ်ကလည်းသိတော့မတတ်ပါဘူးအဲဒီဒကမာကြီးကဟိုကတော့ပါရဲ့နော်ပြောရတာသူများကစိတ်သိမ့်မှမှန်ဘူးပေါ့လေအဲ့တော့စိတ်သိမ့်မှန်တော့ခွေးချီးတွေကျုံနေတာမြင်တော့ကိုယ်ဥစဉ်လေးတွေကပြောတယ်ဟာဒကမကြီးဒကမကြီးဒီခွေးချီးကျုံရတဲ့ကုသိုလ်ကြောင့်နိဗ္ဗာန်ရောက်တော့မှာပဲနိဗ္ဗာန်ရောက်ပါစေအဲ့ဒီလိုပြောကြတော့ဒကမကြီးကအရှင်ဖျားတို့တပည့်တော်နိဗ္ဗာန်မရောက်ချင်သေးဘူးဟာဘာဖြစ်လို့လဲဒကမကြီးတပည့်တော်ကလက်ဖက်ကြီးသိကြိုက်တာဒီနေ့ကငါးကွက်လောက်မတော့ရမနေနိုင်ဘူးအနည်းဆုံးငါးကွက်လောက်တော့တောက်တယ်နိဗ္ဗာန်မှာဘာမှမရှိဘူးဆိုတော့လက်ဖက်ကြီးလည်းရှိမှာမဟုတ်ဘူးဒီတော့လက်ဖက်ကြီးမတော့ရမှာဆိုလို့ဒီလိုတော့နိဗ္ဗာန်တော့မရောက်ချင်သေးဘူးခင်ဗျာတဲ့အဲဒီတော့ဘုန်းကြီးတွေကလည်းစုပြန်ပေးလိုက်တယ်ပေါ့ခွေးကြီးကျောင်းနဲ့ကောင်းမှုတောင်ဒကမကြီးနတ်ဘုရားစပေါင်းဥမာတန်ဒီပပဝတိတို့လိုချောပါစီဆိုအဲ့ဒီဆိုတော့ဒီလိုတော့လိုချင်တယ်တဲ့ပြေးပါစီခင်ဗျာတဲ့ဆိုပြီးတော့နော်ဒီတော့နိဗ္ဗာန်ရအောင်သတိပဋ္ဌာန်အားထုတ်ဆိုထုတ်ခြင်းမှထုတ်မယ်စိတ်ရဲ့အကြည့်သွေးကိုမြင့်တင်ပေးတယ်လို့ဆိုရင်တော့ဘယ်သူမှဆိုစိတ်ရဲ့အကြည့်သွေးကောင်းကျင်ကြတဲ့သူကြီးပဲနော်တော်ကရဏီကျုံလာရင်ခန္ဓာကြီးရှိခြင်းနဲ့ဆင်းရဲဒုက္ခတွေကျုံလာတဲ့အခါမှလည်းခန္ဓာကြီးရှိခြင်းနဲ့စိတ်ရဲ့အကြည့်သွေးမြင့်လာမြင့်တင်လာတဲ့မြင့်လာတာနဲ့အမြဘဝရဲ့အစဉ်တန်းဟာလည်းမြင့်လာတာပါပဲစိတ်ရဲ့အကြည့်သွေးနှိမ့်ကြရင်ဘဝအစဉ်တန်းနှိမ့်ကြတယ်စိတ်ရဲ့အကြည့်သွေးကအလေလတ်ပဲရှိရင်ကိုယ့်ဘဝအစဉ်တန်းလည်းအလေလတ်ပဲ စိတ်ရဲ့အကြီးအသေးကမြင်မှနေပြီဆိုရင်ဘဝရဲ့အဆင့်တန်းလည်းမြင်မှတော့တာပါပဲကိုယ်ဘဝကိုတစ်ဖက်သားပုဂ္ဂိုလ်ကမင်းရဲ့ဘဝအဆင့်တန်းနေတယ်လို့ပြောတာသဘောကျလားမကျဘူးနော်ဟာမင်းရဲ့ဘဝကတော့တတော်ကိုအဆင့်တန်းမြင်လာပဲဆိုရင်သိသဘောကျပြီးတော့ဘဝအဆင့်တန်းမြင်လာရင်မြင်ချင်းရင်ဘာအဆင့်တန်းမြင်ရမလဲစိတ်အဆင့်တန်းမြင်ရမယ်ဘဝရဲ့အဆင့်တန်းမြင့်မားဖို့အတွက်စိတ်ရဲ့အဆင့်တန်းစိတ်ရဲ့အကြီးအသေးကိုမြင့်တင်ပေးရမယ်။မြတ်စွာဘုရားကတော့နိဗ္ဗာန်ဂမနံမဂံခိဗ္ဗမေဝဝိသောတယေပတ္တသရီရှင်းနမအခုခံစားနေရတဲ့ဆင်းရဲဒုက္ခတွေသောကပရိဒေဝတွေကလူမြောက်စေနိုင်တဲ့တတိပဌံဆိုတဲ့အကျင့်လေးကိုခိဗ္ဗမေဝဝိသောတယေမြန်မြန်လေးရှင်းလိုက်သမ်းပါ။ဘယ်လိုလေးရှင်းလိုက်သမ်းပါလေလဲ။ညံ့ညံ့လေးကျင့်လိုက်သမ်းပါအိမ်ရောက်မှကျင့်ပါလဲမဟုတ်ဘူးနော်နောက်ရက်နောက်လာကြမှကျင့်ပါလဲမဟုတ်ဘူးနောက်နှစ်ကြမှကျင့်ပါလဲမဟုတ်ဘူးနောက်ဘဝကြမှကျင့်ပါလဲမဟုတ်ဘူးနောက်ဘဝကြမှကျင့်ပါလဲမဟုတ်ဘူးဆိုတော့ဒီစကားမဖြစ်နိုင်ဘူးလို့တချို့ကထင်မယ်ရှိတယ်တချို့မျိုးဓမ္မကြီးတွေရှောက်ဘူးတယ်တပိတော့နောက်ဘဝယောက်ျားဖြစ်ပါစေဆုတောင်းတယ်တဲ့ယောက်ျားဖြစ်မှပဲယဟန်ဝိပီပိဋကအထုတ်တော့မယ်တဲ့အခုမျိုးသမီးဘဝနဲ့အာထုတ်လဲရတာပဲနော်နိဗ္ဗာန်ဆိုတာယောက်ျားဘဝနဲ့မှအာထုတ်လို့ရတာမှမဟုတ်ပဲဒါကြောင့်မြတ်စွာဘုရားရှင်ကတော့နိဗ္ဗာန်ဂမနမဂ္ဂံခိဗ္ဗမေဝဝိသောတိနိဗ္ဗာန်ယောက်ျားတတိပဒံအရှင်ကောင်းကိုမြန်မြန်လေးပဲကျင့်လိုက်ပါတော့အဲ့ဒီတရားဟောလိုက်တော့တရားတော်ရဲ့အဆုံးမှာပဲပတ္တသာရီဘာဖြစ်သွားလဲအရိယာပုဂ္ဂိုလ်၄မျိုးတည်းကဘာဖြစ်သွားတယ်လဲသောတာပန်ဖြစ်သွားတယ်သောတာပန်ဖြစ်ပြီးတဲ့နောက်ကျမှဘေကုဏီမှာဝဲယဟန်မှာဝဲပြီးတော့မှရှင်းဆက်ပြီးအာထုတ်သွားတော့မှနောက်ဆုံးတော့ယဟန်နာဖြစ်သွားပါတယ်ဝီနီပိဋကကိုအာကုံဆောင်ပြီးတော့ဝီနီယာမှာကျွမ်းကျင်လို့မြတ်စွာဘုရားရှင်ကဝီနီဆောင်တဲ့နေရာမှာအသာဆုံးမျက်ဆုံးပဲဆိုပြီးတော့ဣတတဲ့ပွဲတူးချီချူးဂုံတင်ခြင်းခံယူရပါတယ်ဒါကပတ္တသာရီအယူကြောက်သွားတာဟာဘာတရားကြောင့်လဲသတိပ္ပံတရားကြောင့်ယုတ်တဲ့ကြည်လိုက်ရင်ခုနနှစ်ဂါရာဆုံးတော့ဂါရာဆုံးမှသောတာပန်ဖြစ်သွားတယ်ဆိုတော့တချို့ကလည်းထင်မယ်။ဘုရားလက်ထက်ကပုဂ္ဂိုလ်ကြီးဂါရာဆုံးတော့သောတာပန်ဖြစ်ဂါရာဆုံးတော့ယဟန္တာဖြစ်နေ။သူတို့ကြတော့ဟန်ကြလိုက်တာကျင့်ကြလည်းမလိုဘူးလို့ထင်မယ်နော်။မဟုတ်ပါဘူး။ပတ္တသရီဒီဂါရာနှစ်ခုနာနေရင်းနဲ့တရားသဘောတွေညင်ညင်ပြီးတော့တခါတည်းဂါထာလည်းဆုံးရောမြတ်စွာဘုရားရှင်ကလည်းတတိပဌံကျင့်နည်းလေးတွေဆက်ပြီးတော့ဟောပါတယ်။ဝိထုကြောင့်တွေကိုသံဃာယနာတင်တဲ့ခါမှာတော့လူရင်းတို့ရှင်ဖြစ်အောင်ဆိုပြီးတော့ဟောတဲ့တရားသားဂါထာလေးလောက်ပဲထည့်ထားတယ်။ဂါထာလေးနှစ်ခုနဲ့အတူမြတ်စွာဘုရားကတတိပဒံပွားနည်းလေးတွေဟောတယ်။ပတ္တသရီကတရားနာနေရင်းနဲ့တရားလဲနာတရားလဲမှတ်နာလိုက်မှတ်လိုက်တရားလဲဆုံးတော့တဲ့အခါမှာနာရမလို့တော့ပဲနဲ့စက်တိုက်ရှုမှတ်လိုက်အဲ့ဒီလိုရှုမှတ်လိုက်တော့မိနစ်ပိုင်းလေးအတွင်းမှာပဲမဉ္ဇဉ်ဖူဉ္ဇဉ်နဲ့သောတာပတ္တိမဉ္ဇဉ်ဖူဉ္ဇဉ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုသွားတာပါတတိပဌံတရားကိုလုံးဝမရှုဘဲနဲ့ဂါထာလေးနာယုံတက်တက်နဲ့တရားရသွားတာတော့မဟုတ်ဘူးနော်ပရာသာရီမှမဟုတ်ဘူးဘေဝတ္ထုပဲတွေ့အဲ့ဒီတိုင်းပဲသဘောပေါက်ရမယ်ဂါထာဆုံးသွားတဲ့အခါသုတ်တံဆုံးသွားတဲ့အခါတရားရသွားတဲ့ဆိုတာနာယုံတက်တက်နဲ့ရတာမဟုတ်ဘူးတတိပဌံတရားပွားများပြီးတော့မှရတာအဲ့တော့ဒီကနေ့တရားနာပိဋကများယောဂီများလည်းပဲနိဗ္ဗာန်ဂမနနိဗ္ဗာန်ဂမနမဂ္ဂံခိဗ္ဗမေဝဝိသောတယေဆိုတဲ့အဆုံးအမဥထိပ်ပန်းစင်ပြီးတော့တတိပဒံတရားကိုအထုတ်နေကြတယ်ဟိုတနေ့ကအလုပေးဟောတဲ့နေ့ကတတိပဒံတရားအကျိုးဘယ်နှမျိုးပြောခဲ့လဲတတိပဒံအကျိုး5မျိုးဆိုလိုက်ပါအောင်ကိလေသာရေဆုပ်ဘူးဆွေးငိုကြွေးกินလို့လျင်နှစ်ခေါက်ဆိုလိုက်ပထမဆုံးနံပါတ်1အကျိုးတရားကသတ္တနာဝိသုဒ္ဓိယာသတ္တနံတတဝါတို့ရဲ့ဝိသုဒ္ဓိယကိလေသာညစ်ပြီးကင်းစင်ခြင်းငါဧကယနောမကောတခုဒီတော်လံတစ်ချောင်းဒီတော်လံဖြစ်ပါပေ၏တတိပဒံတရားဟာတတဝါရီရဲ့စိတ်စင်ကြယ်ဖို့အတွက်တခုဒီတော်လံပဲတခုဒီတော်လံလို့ဆိုရတော့တခြားလံမရှိတော့ဘူးလို့ဆိုလိုပါတယ်အခုဒီနေ့ဆိုရင်စင်ညာအကျိုးနေ့ဟုတ်တယ်နော် အဲ့တော့တင်းညာဂျူနီဆိုတော့တချို့နေရာမှာလဲဂျူနီကလေးကရေပက်ကြပြီနောက်နေ့လေးဆိုရင်လဲရေပက်ကြမယ်အတားတကြမှာဘာကြောင့်ရေပက်ကြသလဲလို့ဆိုရင်ပြောကြတာကဘယ်လိုပြောကြလဲနှင်းဟောင်းကအညစ်ကြေးတွေကျင်းစင်သွားအောင်နှင်းဟောင်းကအညစ်ကြေးတွေနှစ်သက်မှာမပါအောင်ဆိုပြီးတော့ရေပက်ကြတယ်လို့ဒီလိုပြောကြနှင်းဟောင်းကအညစ်ကြေးဆိုတဲ့နေရာမှာအဓိကအဖြစ်တော့စိတ်ရဲ့အညစ်ကြေးတွေကိုကြီးဝေကြတာပါပဲသို့တော့ชีล้องไล่อยู่เน่တော့နှင်းဟောင်းကအညစ်အကြေးနှင်းဟောင်းကမိမိရဲ့စိတ်မှာရှိတဲ့လောဘဒေါသစတဲ့အညစ်အကြေးတွေကင်းမသွားနိုင်ဘူးစိတ်ညစ်ကြေးဆိုတာသာသာခန္ဓာကိုယ်ညစ်ကြေးတောင်းမှမကင်းချင်လောင်းလိုက်ခါစားတော့ကင်းညင်ကင်းမဲ့ပေါ့တနေ့လုံးရေပက်ခံထွက်တော့ရေပက်လိုက်ကားရီနဲ့မောင်းတော့ဟိုနေရာကဖုန်နေတင်လိုက်အမိုးတွေရွာတော့ရှင်နေတဲ့သွားလိုက်နေဆိုတော့တကူလုံးရှင်နေတောင်ပေးပြီးတော့ပူတောင်းညစ်ပတ်နေသေးတယ်နော်တရခန္ဓာကိုယ်ညစ်ကြေးတောင်မှမစင်ကြဘူးရှင်နေတဲ့တွေမဖုံနေမပေဘူးပဲထားပါအောင်ဒီနေ့လုံးရေတွေပက်ခံထွက်တော့တကူလုံးရေတွေစူးပြီးတော့အသားတွေကပြာဟောင်းပြီးတော့ပြာနှက်နှက်နဲ့ဒီလိုတွေဖြစ်ကုန်တချို့ကနှာရီစီးချောင်းနေစုနဲ့ယောဂါတွေဖြာတာတွေနဲ့ယောဂါတွေပါဖြစ်ကုန်အညစ်ကြေးမစင်တဲ့ပြည်ညစ်ကြေးတွေပါထပ်တိုးစိတ်ညစ်ကြေးစင်မှုဆိုတာကတော့ဝေရောပါပဲဒီတော့ရေပက်ယုံတက်တဲ့နဲ့စိတ်အညစ်ကြေးတွေစင်နိုင်မှမလားရင်နဲ့လောင်းလိုက်လို့စိတ်ညစ်ကြီးစင်နေဆိုရင်ဟိုတရားရှင်လက်ထက်ကလေးကရှိတဲ့ဒိဋ္ဌိရဲ့ကျင့်စဉ်မျိုးဖြစ်သွားမယ်ဒိဋ္ဌိတွေကစိတ်မှာရှိတဲ့ကိလောဘဒေါသကိလေသာညစ်ကြီးတွေစင်ကြအောင်ဆိုပြီးတော့တခါလေရေစိမ်ရညစ်ထဲမှာတရက်နှစ်ရက်စသည်ယက်တိတားကြီးစိမ်နာလေးလည်းရှိတယ်အဲ့တော့ရေစိမ်ုံနဲ့ကိလေသာတွေဟာရေထဲမှာပါသွားပြီလို့ဒီလိုယူဆပြီးတော့ကျင့်ကြတာပါအခုလည်းပဲအိန္ဒိယမှာရှိပါသေးတယ်ဒီစိတ်ညစ်ကြေးစင်ကြေးခြင်းနဲ့ဆိုရင်တော့ဆိုလိုက်ပါဦးလောဘချွေးကိုစင်စီလိုဒါနရှိကိုချူရတယ်လောဘချွေးကိုစင်စီလိုဒါနရှိကိုချူရတယ်မိမိရဲ့စိတ်စင်မှာရှိနေတဲ့လောဘဆိုတဲ့ညစ်ကြေးလေးစင်သွားအောင်ဒါနဆိုတဲ့ရည်ချိုးမှဒါနဆိုတဲ့ရည်နဲ့ပတ်မှညစ်ကြေးစင်နိုင်တယ်ဒါနဆိုတာမိမိမှာရှိတဲ့ပစ္စည်းမိမိပိုင်ဆိုင်ထားတဲ့ပစ္စည်းကိုသူတစ်ပါးပေးလိုက်တာမိမိလက်ထဲကပစ္စည်းကိုသူတစ်ပါးလက်ထဲထည့်ပေးလိုက်တာကိုပဲဒါနလို့ခေါ်တာမိမိလက်ထဲကပစ္စည်းလေးပေါ်မှာတွေ့တာတဲ့လောဘလေးရှိနေမယ်ဆိုရင်သူတစ်ပါးလက်ထဲထည့်ပေးပြမှာမဟုတ်တော့ဘူးဒါဆိုရင်ဒါနမဖြစ်တော့ဒါနဆိုတာမိမိပိုင်ဆိုင်တဲ့ပစ္စည်းကိုဤတွင်မှုကျင်းရှင်းစွာနဲ့စွန့်လွတ်လိုက်တဲ့သဘောပါပဲကိုယ်ပိုင်ဖြစ်ကနေစွန့်လွတ်ပြီးတော့သူပိုင်ဖြစ်နဲ့ပြုလုပ်ပေးလိုက်တာကိုဒါနပြုတယ်လို့ခေါ်တယ်ဒါကြောင့်ဒါနကောင်းမှုပြုတဲ့အခါမှာအလူခံပုဂ္ဂိုလ်လက်ထဲထည့်ပြီးသွားပြီဆိုရင်ဒါဒါနမြောက်သွားပြီအလူခံပုဂ္ဂိုလ်ရဲ့လက်ထဲရောက်သွားပြီဆိုတာနဲ့ကိုယ်ဥစ္စာဟုတ်သေးရဲ့လားမဟုတ်တော့ဘူးကိုယ်ဥစ္စာလို့ရှင်နေသေးရင်ဒါနမမြောက်သေးဘူးနော်ဒါနဆိုတာကိုယ်ပိုင်ဖြစ်ကနေစွန့်လွတ်ပြီးတော့သူပိုင်ဖြစ်နဲ့တရားဝင်ဖန်တီးပေးလိုက်တာကိုဒါနလို့ခေါ်တာဒါတော့အလူကံပုဂ္ဂိုလ်ရဲ့လက်ထဲရောက်သွားပြီဆိုတာနဲ့ကိုယ်နဲ့မဆိုင်တော့ဘူးအလူကံပုဂ္ဂိုလ်ကိုယ်တိုင်သုံးခြင်းနဲ့သုံးမယ်အဆင့်လှူခြင်းနဲ့လှူမယ်စွန့်ခြင်းနဲ့စွန့်မယ်ကိုယ်လှူလိုက်တဲ့ပစ္စည်းကိုတဆင့်လှူလိုက်ခြင်းတဆင့်စွန့်လွတ်လိုက်ခြင်းကြောင့်ကိုယ်စိတ်ထဲမှာဘာမှဒေါမနတဖြစ်เสียမလူတော့ဘူးဟာငါလှူလိုက်တဲ့ပစ္စည်းသူမသုံးမနဲ့သူညပေးလိုက်ပြန်ပြီသူညစွန့်လိုက်ပြန်ပြီသူညလှူလိုက်ပြန်ပြီအဲ့ဒီလိုနဲ့စိတ်ထဲမှာဒေါမနတဝင်ပြီးတော့စိတ်ဆင်းရဲနေမယ်ဒေါသတွေဖြစ်နေမယ်အဲ့ဒီလိုဆိုရင်အလူခံပုဂ္ဂိုလ်ရဲ့လက်ထဲမှာရောက်နေတဲ့ပစ္စည်းကိုငါဥစ္စာငါပစ္စည်းလို့သိမ့်ပိုက်ထားတယ်ဆိုတဲ့သဘောသက်ရောက်နေတယ်နော်အဲ့တော့သူပိုင်ဖြစ်နဲ့တရားဝင်ကြီးညာပြီးသားကိုကိုယ်ပိုင်ဖြစ်နဲ့ခံစားနေတယ်ဆိုရင်ဒါဒါနမမြောက်သေးဘူးမိမိရဲ့စိတ်ထဲမှာလောဘချွေးမစင်သေးဘူးဒါကြောင့်ဒါနရှိချိုးဆိုတဲ့နေရာမှာ ဒါနစစ်စစ်ဖြစ်အောင်ချိုးရမှာဒီတော့ကျဲတွင်းတော့မပြောတော့ဘူးနောက်တစ်ခုဆိုဒေါသချွေးကိုစင်စီလိုဘာရေးချိုးမလဲတီလာရေကိုချိုးရတယ်ဆိုလိုက်တိလလွန်ကျူးမှုဖြစ်တယ်ဆိုတာညာဖြစ်တော့ဒေါသပြဋ္ဌာန်းတတ်ပါလေဒေါသပြဋ္ဌာန်းတာတွေလည်းရှိတာပေါ့တုဒ္ဒတတ်တယ်ဆိုရင်တော့ဒေါသနဲ့တမ္မာပေါ့သူများပစ္စည်းခိုးတယ်ဆိုရင်တော့သူပစ္စည်းလိုခြင်းနဲ့လောဘလည်းပါမှာပဲပေါ့သို့တော်လည်းပဲလူခြင်းုံတသက်နဲ့မပြီးသေးဘူးခိုးတယ်ဆိုလို့ရှိရင်ခိုးတဲ့အလုပ်ကိုလုပ်နေရင်နဲ့အိမ်ရှင်တွေနှိုးသာလို့ရှိရင်တော့နှိုးတဲ့လူကိုဒါနဲ့ထုတ်ပလိုက်မယ်စသဖြင့်ဖြင့်သူများပစ္စည်းခိုးတယ်ဆိုရင်လည်းပဲတစ်ဖက်ကပြန်လဲတုံ့ပြန်မှုဒေါသကပါပြီးတာပဲနော်သာဆောင်သွားမယ်၊ကြံောင်ဆောင်သွားမယ်၊လက်နဲ့တစ်ခုခုဆောင်သွားမယ်ဒီလို။ဒါကြောင့်တိလလွန်ကျူးပြီဆိုရင်ဒေါသကပါစမဲဖြစ်နေတယ်၊ဒေါသကရှည်တန်းကဝင်နေတယ်။ဒေါတိလဆိုတာကိုယ်နဲ့နှုတ်ကိုစောင့်ထိန်တာကိုပြောတာပဲ။ကိုယ်နဲ့နှုတ်နဲ့လွန်ကျူးမှုဖြစ်တယ်ဆိုတာအများအားဖြင့်ဒေါသပါနေတာပါပဲ။ဒါကြောင့်ဒေါသညစ်ကြေးစင်ညင်နေဒေါသချွေးတွေ၊ဒေါသကြီးတွေစင်ညင်နေဆိုရင်တော့တိလရေကိုချူပါ။နောက်တစ်ခုပါချီးဖြစ်တယ်ဆိုကြည့်လိုက်ကိုယ့်အကိုနောက်ကကြည်လေးလေးကြောင်းပြရမယ်နော်မောဟချွေးကိုစင်စီလိုဘာဝနာရှိကိုချူရတယ်သုံးတော့စုမောဟဆိုတာအမှန်တရားကိုမသိတဲ့သဘောပါပဲသစ္စာ၄ပါးကိုအမှန်တိုင်းမသိတဲ့သဘောယုတ်တရားနန္တရားတွေရဲ့အကြောင်းကိုအမှန်တိုင်းမသိတဲ့သဘောယုတ်တရားနန္တရားတွေရဲ့လွတ်မြောက်ရာသဘောတရားကိုမသိတဲ့သဘောကိုမောဟလို့ခေါ်တယ်တရားဘာဝနာလုပ်ကိုအာထုံမှသာအမှန်တရားတွေကိုသိနိုင်လားအမှန်တရားဆိုတာကသစ္စာဘယ်နှပါးတဲ့လို့သစ္စာ၄ပါးဗာလဲဆိုရင်တော့ဆိုကြည့်ပါအောင်ကိုယ့်ကိုဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာသစ္စာ၄ပါးအဲ့ဒီသစ္စာ၄ပါးကိုသိဖို့အတွက်သစ္စာလေးပါးကိုမသိခြင်းဆိုတဲ့မောဟချွေမောဟကြီးမောဟအညစ်အကြေးတွေစင်မှုအတွက်ဘာဝနာရှိကိုချိုးရပါမယ်ဘာဝနာလို့ဆိုတော့သမထဘာဝနာဝိပဿနာဘာဝနာနှစ်မျိုးလုံးနဲ့ချိုးရမှာပေါ့ဒါကလည်းပဲလောဘချွေစင်မှုဒါနရည်ချိုးဒေါသချွေစင်မှုသီလရည်ချိုးမောဟချွေစင်မှုဘာဝနာရည်ချိုးဆိုတာသင်္ชาရာကိုသာရည်ရွယ်ပြီးတော့ပြောတာပါ။လောဘချွေဒေါသချွေမောဟချွေတကယ်တမ်းအမြင့်ပြတ်စင်ကြယ်ဖို့ဆိုရင်တော့ဘာကြီးချိုးမှပဲရမလဲ။ဘာဝနာဆိုတဲ့နေရာမှာလေဝိပဿနာဘာဝနာရည်ချိုးမှပဲရမယ်။ဒါနသီလသမထရုပ်တော့ကတော့အခိုက်အတန့်လေးပဲပေါ့နော်။ဒါနပြုလိုက်တော့လောဘတန့်။ဒါနပြုနေတဲ့အခိုက်မှာလောလောဆယ်သင်္ชาနေလို့သင်္ชาရာကိုလိုက်ပြီးတော့ပြောတာပါပဲ။မြတ်စွာဘုရားရှင်ရဲ့တရားတော်လေးတွေကတချို့နေရာမှာဒီလိုဟောထားတာတွေရှိမြတ်စွာဘုရားရှင်ရဲ့တရားတော်လေးတွေဟာအင်မတန်စနစ်လေးကြဒါနသီလဘာဝနာဒီ၃မျိုးလေးနဲ့ထိုးဘက်ကလည်းလောဘဒေါသမောဟပယ်စရာလေးရလဲ၃မျိုးထိုးရမယ့်အလုပ်ကလည်း၃မျိုးသူချက်နဲ့သူတွဲဆက်သတော့ကိုအဆင်ပြေအဲ့ဒီတော့အပြင်းမအသားတကြံကစားယုံနဲ့အညစ်အကြေးတွေမစင်စိတ်အညစ်အကြေးတွေမစင်နိုင်ဘူးခန္ဓာတကြံကစားမှစိတ်ညစ်ကြေးတွေစင်နိုင်တယ်။တရားနာပိဋကများအတာတကြံကစားယုံနဲ့စိတ်ညစ်ကြေးစင်မှာမလား။ဘာတကြံကစားမှစင်ကြမလဲ။ခန္ဓာတကြံတရားနာပိဋကများယောဂိညာရဲ့ခန္ဓာမှာအမြဲတမ်းတကြံကြ။တကြံဆိုတာကသင်္ကန္တဆိုတဲ့ပါဠိကနေစဉ်သက်လာတယ်။သင်္ကန္တဗါတယ်လေ သင်္ကန္တဆိုတဲ့ပါဠိကပြောင်းရွှေ့ခြင်းလို့အဓိပ္ပာယ်ရနှစ်ဟောင်းကနေနှစ်သိက်ကိုပြောင်းရွှေ့သွားတဲ့သဘောလေးကိုပဲသင်္ကန္တနက္ခတ်တိနက္ခတ်ရဲ့တရားသည်ပြည့်သွားလို့နောက်တရားသည်ကိုပြောင်းရွှေ့သွားတာနက္ခတ်တစ်မျိုးကနေတစ်မျိုးပြောင်းပြီးပြောင်းရွှေ့သွားတဲ့သဘောလေးကိုသင်္ကန္တသင်္ကန္တကိုအဓိပ္ပာယ်ရွေးလိုက်ရတော့ဖြည်းဖြည်းနဲ့သင်ညာဆိုပြီးတော့ဖြစ်သွားတာဒီတော့သင်ညာဆိုတဲ့အဓိပ္ပာယ်ကပြောင်းရွှေ့ခြင်းပြောင်းလဲခြင်းလို့အဓိပ္ပာယ်ရဒီတော့နှစ်တစ်ခုနဲ့တစ်ခုက365ရက်ပြည့်မှတစ်ခါပြောင်းတာတရားနာလေးသားရဲ့ခန္ဓာမှာရှိတဲ့ယုတ်တရားနံတရားတွေကအချိန်တိုင်းအချိန်တိုင်းစက္ကန့်တိုင်းစက္ကန့်တိုင်းပြောင်းလဲနေတာယုံနာဟောင်းပြက်လိုက်ယုံနာအသည့်ဖြစ်လိုက်ဖြစ်လာတဲ့အဲ့ဒီယုံနာကလည်းပြက်သွားပြန်လိုက်နောက်ထပ်ယုံနာအသည့်ထပ်ဖြစ်လာလိုက်အဟောင်းပြက်လိုက်အသည့်ဖြစ်လိုက်အဟောင်းပြက်လိုက်အသည့်ဖြစ်လိုက်အသည့်ကအဟောင်းပြန်ဖြစ်သွားလိုက်အဲ့ဒီလိုနဲ့ယုတ်တရားနံတရားတွေစက္ကန့်တိုင်းစက္ကန့်တိုင်းအဆက်မပြတ်ပြောင်းလဲနေတာဆိုတော့ခန္ဓာမှာအမြဲတမ်းတည်ကြံကြမနေဘူးလားခန္ဓာမှာအမြဲတမ်းတည်ကြံကြနေတယ်ပြီးတော့ခန္ဓာမှာတည်ကြံကြတာကိုကြည့်ဖို့လိုအပ်ပါတယ်ခန္ဓာမှာတည်ကြံကြတာကိုကြည့်တယ်ဆိုတာယုတ်တရားနံတရားတွေရဲ့အဖြစ်အပျက်ကိုမြင်အောင်အားထုတ်နေတာကိုပြောတာပါပဲ။ယုတ်နာခန္ဓာတွေရဲ့အဖြစ်အပျက်ကိုမြင်အောင်အားထုတ်နေတာကိုပဲတည်ကြံကစားတယ်လို့ဆိုလိုပါတယ်။ဘာတည်ကြံလဲဆိုရင်တော့ခန္ဓာတည်ကြံမှာဒီကနေ့တရားနာပိဋကများယောဂီများကတော့အတားတည်ကြံမကစားတော့ဘဲနဲ့ခန္ဓာတည်ကြံကစားတော့မယ်ဆိုပြီးတော့ရောက်လာကြတာမဟုတ်ဘူးလား။ဟုတ်ပါတယ်။ဒါတော့ဩငါတို့တကြံတွင်းမှာခုနှစ်စကံဝင်နေရလို့အတာတကြံမကစားလိုက်ရဘူးလို့အာမငင်နေနော်ခန္ဓာတကြံကစားနေရတယ်ဆိုပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်လိုက်ပါတယ်။ဒါကြောင့်တတ္တနာဝိသုဒ္ဓိယတတ္တဝရရဲ့တဏ္ဍာမှာစိတ်ညစ်ကြေးစင်ကြေးဖို့အတွက်လည်းပဲဒီသတိပဋ္ဌာန်တရားကိုပွားများကြရတယ်။အဲ့တော့ခန္ဓာတကြံကစားတဲ့အနေနဲ့တရားနာပိဋကများကပင်နိုင်ထားပြီးရှုနေတာကဝင်လေထွက်လေသာဓိဝလေးဝင်သွားလို့ရှိရင်ရှိတဲ့နေရာမှာတတိကပ်ပြီးတော့ဝင်နေအတွင်းထဲကလေးကအပြင်ပြန်ထွက်တော့လေသာဓိဝမှာရှိပြီးတော့ထွက်သွားတယ်ရှိတဲ့နေရာမှာတတိကပ်ပြီးတော့ထွက်တယ်ထွက်လေဆုံးသွားလို့ခဏလေးနာပြီးပြန်ဝင်လာကြတော့လေဝင်နေအဲ့တော့သာဓိဝလေးရှိတဲ့နေရာမှာပဲတတိကပ်ထားပြီးတော့ဝင်ရင်ဝင်နေထွက်ရင်ထွက်တယ်ဒါလေးကိုပဲတစ်သက်တည်းရှုမှတ်ပြီးတော့နေကြတယ်အဲ့တော့ထိတဲ့နေရာမှာတတိကတ်ထားပြီးတော့ဝင်နေထွက်တယ်လို့ပထမတော့ပုံမှန်ပဲမှတ်နေတယ်တဖြည်းဖြည်းနဲ့တတိသမารီရှင်းတမ်းလိုက်ရင်ဘာကိုသိရမလဲဆိုရင်ဝင်လေထွက်လေရဲ့အစအလေအဆုံးသုံးချက်လုံးကိုသိရမယ်အစလေအဆုံးသုံးချက်လုံးကိုသိရမယ်ဆိုလို့ဝင်လေရဲ့အစဆိုတာသာဓိဝအလဲဆိုတာယင်ကြိုင်အဆုံးဆိုတာချက်တိုင်ထွက်လေရဲ့အစကချက်တိုင်အလဲကယင်ကြိုင်အဆုံးတော့သာဓိဝအဲ့ဒီလိုသာဓိဝယင်ကြိုင်ချက်တိုင်ချက်တိုင်ယင်ကြိုင်သာဓိဝဒီလိုလိုက်ရမှလားဆိုတော့အဲ့ဒီလိုမဟုတ်ဘူးအဲ့ဒါကဝင်လေထွက်လေရဲ့ဖြစ်စဉ်ကိုပြောတာရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ကတော့သာဓိဝထိတဲ့တနေရာထဲမှာပဲစိတ်ကိုကတ်ထားအကြာတစ်ထောက်စားလောက်ရှိတဲ့နေရာတနေရာထဲမှာပဲစိတ်ကိုထားပြီးတော့စိတ်ကိုချထားပြီးတော့ဒေဝံသွားလို့ကျင်လေဝင်ဒီနေရာကိုပဲထိပ်ပြီးတော့ဝင်သွားတာပါပဲအဲ့ဒီနေရာမှာပဲဝင်နေထွက်တယ်လို့မှတ်တယ်ပြီးတော့အစလည်းဆုံးဆိုတာနှာသီးဝလေးလေးစထိပ်သွားတယ်တဖြည်းဖြည်းနဲ့ဆက်ပြီးတော့ပုတ်တိုက်ပြီးထိနေပြန်တယ်နောက်ဆုံးဝင်လေဆုံးသွားတော့ရက်သွားတယ်အဲ့တော့အစလည်းဆုံးဆိုတာလေးစထိလိုက်တာလည်းသိရမယ်အစဝင်လာကစထိလိုက်တာလည်းသိရမယ်ဝင်လေမဆုံးမချင်းဇက်တိုက်ထိသွားနေတာလည်းသိရမယ်။နောက်ဆုံးဝင်လေဆုံးတော့လို့ထိတာလေးကုံသွားတာလည်းသိရမယ်။တနေရာထဲမှာပဲအစလည်းဆုံးကိုသိရမယ်။ဆိုလိုတာကတော့ဝင်လေစထိတဲ့အချိန်ကနေဆုံးတဲ့အချိန်ထိထိမှုအစဉ်တန်းလေးကိုတစ်ဆက်တည်းသိနေရမယ်လို့ဆိုလိုပါတယ်။စထိတုံးသိပြီးတော့အလဲနဲ့ဆုံးကြတော့တစ်ခုခုတွေ့နေလိုက်။အဲတချို့လည်းအလဲလေးသိပြီးအစဆုံးမသိ။တချို့လည်းဆုံးနေပဲသိအလဲအစမသိဒီလိုလည်းဖြစ်တတ်တယ်။ဒီတော့တတိယမိမိရဲ့တတိကိုအရှင်ညှင့်တင်တမာရီကိုညှင့်တင်ပြီးတော့ဝင်လေထွက်လေရဲ့အစရောအလေရောအဆုံးရောသိအောင်ကြိုးစားအထောက်ကြရမယ်အဲဒီလိုသိနေရင်သိနေရင်နဲ့ကြာလာတော့ဝင်လေထွက်လေကတိမ်မွေ့သွားတယ်အချို့ဆိုရင်မရှိတော့သလိုကိုထင်နေရအာဝင်လေထွက်လေလည်းမရှိတော့ဘူးမရှိတော့ဘူးဆိုပြီးတော့တချို့ကလည်းနေရာကနေထသွားတတ်ထမသွားရဘူးဣရိယာပဌံဝီကောပိတဝါကိစ္စတောကမ္မဌာနနဝနဝမေဝဟောတိ ဣရိယာပုဂ္ဂိုလ်ဖြတ်ပြီးတော့ဝင်နေထွက်လေမထင်ရှားတော့လို့ဆိုပြီးတော့နေရာကထသွားလို့ရှိကမ္မတန်းဟာပြန်ထိုင်တိုင်းအစ်စ်ကြီးပဲပြန်ဖြစ်နေတယ်တက်ကကြီးပဲပြန်ပြန်ဆနေရဒီလိုဖြစ်သွားတတ်တယ်ဒါကြောင့်ဝင်နေထွက်လေစိတ်မွေ့လို့မထင်ရှားတော့ဘူးဆိုရင်မရှိတော့ဘူးလို့သဘောမထားပဲနဲ့ဝင်နေထွက်လေကရှိနေတာပေါ့ကိုယ်ကမေးကြည့်ကိုကအသက်ရှင်နေတဲ့လူလားသိနေတဲ့လူလားအသက်ရှင်နေတဲ့လူဆိုရင်တော့ဝင်နေထွက်လေကရှိကိုရှိမှာပေါ့ဝင်နေထွက်လေမရှိတာကအမိဝမ်းမှာပရိသန်လေးနေနေတဲ့သူသေတဲ့သူမေ့နေတဲ့သူရှင်နစ်နေတဲ့သူသရုဒ္ဓဇံဝင်စားနေတဲ့သူရူပအရူပမြမဖြစ်နေတဲ့သူနိရောဓသမပတ်ဝင်စားနေတဲ့သူဒီပုဂ္ဂိုလ်ခုနှစ်မျိုးပဲဝင်နေထွက်လေမရှိတာကျန်တဲ့ဘုသူမှန်သမျှဝင်နေထွက်လေရှိတယ်ဒီတော့ဝင်လေထက်လေတိမ်မွေးသွားလို့မထင်ရှားတော့ဘူးဆိုရင်ငါသေးနေတဲ့သူလားအတိတန်နေနေတဲ့သူလား